ဒီနေ့နိုင်ငံမှာကျင်းပနေတဲ့ Wimbledon Tennis အမျိုးသားဒုချင်းပွဲစဉ်မှာလက်ရှိချန်ပီယံ Novak Djokovic နဲ့ချန်ပီယံဟောင်း Roger Federer တို့ Final မှာပိုလူကြမှာပါ။တောက်ကြနေကကစားတဲ့ Semi-final ပထမပွဲမှာ Serbia ကကမ္ဘာနံပါတ်1 Novak Djokovic ကပြင်သစ် Richard Gasquet ကို6-6-6-4နဲ့နိုင်ရသွားခဲ့ပါတယ်။သုံးပွဲပြတ်နိုင်ရသွားပေမဲ့ Djokovic က Gasquet ကိုအလွယ်တကူနဲ့တော့နိုင်ရတာမဟုတ်ပါဘူး။အကျိတ်နဲ့ကစားခဲ့ရတာပါ။ဒါဟာ Djokovic အတွက်တော့ Grand Slam Final ကို18ကြိမ်မြောက်တက်လာတာပါ။ဒုတိယစနီးဖိုင်နယ်မှာတော့ဆွစ်ဇာလန်ကကမ္ဘာအဆင့်နှစ် Roger Federer ကဂျီတိန်ကအဆင့်3 Andy Murray ကို6-5 6-4 နဲ့သုံးပွဲပြတ်အနိုင်ရပြီးဖိုင်နယ်ကိုတက်သွားပါတယ်။ဒီပွဲမှာ Federer ရဲ့ service ရိုက်ချက်တွေကောင်းလွန်လာကြောင်း Murray အနေနဲ့မဆင်နိုင်ခဲ့ပါဘူး။ Federer ရဲ့ service ကအရန်ကိုကောင်းခဲ့တယ်လို့ Murray ကပွဲပြီးမှပြောသွားပါတယ်။ဒါကြောင့်လက်ရှိ Champion Djokovic နဲ့ Wimbledon Champion 9ကြိမ်ဖြစ်ပူးတဲ့ Federer တို့တနင်္လာနေ့ကစားတဲ့ဖိုင်နယ်မှာတွေ့ကြမှာဖြစ်ပြီးဒါဟာမနစ်ကဖိုင်နယ်ရဲ့တကြောပြန်ပွဲလို့ဆိုရမှာပါ။ဒီကနေ့တုန်းကတော့ Djokovic က3ပွဲ2ပွဲနဲ့နိုင်ခဲ့တာပါဒီကနေ့မှာတော့အမျိုးသမီးတဦးချင်းဖိုင်နယ်ကစားကြမှာဖြစ်ပြီးတော့ကမ္ဘာနံပါတ် 1 Serena Williams နဲ့စပိန်က Garbiñe Muguruza တို့ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ